ပညာရေးစနစ်ပြုပြင်ပြောင်းလဲမှုနိုင်ငံလုံးဆိုင်ရာကွန်ရက် NNEA ကရေးဆွဲထားတဲ့အမျိုးသားပညာရေးဥပဒေမူကြမ်းကိုဒီကနေ့အမျိုးသားလွှတ်တော်မှာစတင်ကြားနာနေတာဖြစ်ပါတယ်။ဒီကြားနာပွဲကို NNEA ကကိုယ်စားလှယ်တွေနဲ့တပိတ်မောက်ចောင်းသားကိုယ်စားလှယ်တွေတက်ရောက်ရမှာဖြစ်ပါတယ်။ចောင်းသားကိုယ်စားလှယ်တွေကလက်ပန်းမှာចောင်းသားတပိတ်စစ်ចောင်းတွေကိုပိတ်ဆို့ထားတာကြောင့်မတက်ရောက်နိုင်တော့ကြောင်းအမျိုးသားလွှတ်တော်မှာတင်ပြခဲ့ပါတယ်။အဲ့ဒီလိုမတက်ရောက်ဖြစ်တဲ့အကြောင်းဒီနေ့အမျိုးသားလွှတ်တော်ကိုတက်ရောက်လာတဲ့ចောင်းသားကိုယ်စားလှယ်တဦးဖြစ်သူကိုသရာလွင်ကအခုလိုပြောပါတယ
်ကတ်တော်မှာဒီကြားနာကိုကျွန်တော်တော်တော်များများလို့ပြောပါတယ်ကျွန်တော်ခက်ခဲရှိတာလက်ဘန်းမှာရှိတဲ့ကျွန်တော်တို့ကျောင်းသားရဲဘော်တွေဒီလက်ဘန်းမှာရှိတဲ့အခြေအနေကြီးကတ်တော်ရဲ့ကြားနာမှုစီစဉ်ဆက်သွားဖို့မှာကျွန်တော်တို့ခက်ခဲရှိတာဒီခက်ခဲကြောင့်ပဲကျွန်တော်တို့ဒီကြားနာမှုစီစဉ်တော်တော်ရှိရပါတယ်ဒီဖြစ်စဉ်အောင်ပဲကျွန်တော်လာပြတ်ပြတ်ဖြစ်တ
ယ်ကျောင်းသားတွေမတက်ရောက်တော့ပေမဲ့လွှတ်တော်ရဲ့လှုံ့ထုံလုံနေအတိုင်းဆက်လက်လှုံ့ဆောင်သွားမှာဖြစ်ကြောင်းအမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးခင်မောင်ကြီးကပြောပါတယ
်ဒီနေ့7မိနစ်တော့ဘူးဆိုရင်တော့ဥရောကတော့ဒီနေ့စီစဉ်နိုင်ဆက်လုပ်ပါမှာပေါ့စီစဉ်ဆိုတော့မနေ့ပြန်ဆိုရင်နိုင်ငံရေးပါတီတွေလာတော့မယ်เนาะအဲ့လိုလေးတွေဆက်လုပ်သွားပါမယ်ဒါတို့ဘက်ကလည်းနားထောင်ပါဆိုတော့ဒါအမြဲတမ်းလဲကျွေနေမှာပါပဲမီဒီယာလည်းထုတ်ပြန်နေမှာပဲအဲ့လိုဒါတို့ဘက်ကလည်းအကြံပြုနေတာရှိရင်ဆက်တွေ့ဖို့ဖုန်းနံပါတ်တွေလည်းတည်နေတာပဲသို့တော့ program အတိုင်းတော့မှဖြစ်တဲ့ကြောင့်ဂျားထဲမှာတော့အင်္ဂါလိုကရေချိန်လို့မရဂျန်နေအဖွဲ့ဆက်ချိန်ရအောင်เนาะအဲ့ဒါလေးတခုတည်းပေးချင်ပ
ါဒီဂျားနာဘွဲကိုចောင်းသားကိုယ်စားလှယ်တွေမတက်ရောက်တော့တာကြောင့်ចောင်းသားတွေရဲ့အမြင်တွေကိုတင်ပြခွင့်ဆုံးရှုံးသွားကြအောင်အမျိုးသားလွှတ်တော်နိုင်ငံရေးစီးပွားရေးလေးလာသုံးသပ်ရေးကော်မရှင်ဥက္ကဋ္ဌဦးမြင့်သိန်းကပြောပါလေလက်ပန်းမြို့နယ်အမျိုးသားလွှတ်တော်ကိုယ်တော်လှယ်ဦးမြင့်ထွန်းကတော့အမျိုးသားပညာရေးဥပဒေကြမ်းနဲ့လက်ပန်းကျောင်းသားတပိတ်အပေါ်အခုလိုသုံးသပ်ပါလေ
ပြဿနာတစ်ခုရှိတယ်ဥပဒေတစ်ခုရှိတယ်ကတော့မဆွေးလို့ပဲလည်းဘယ်လိုလုပ်ဖြစ်ရှိကြသူတို့ကြည့်ရတယ်လည်းဆွေးလို့ကြတဲ့သဘောလေးတော့ရှိတယ်ငြင်းငြင်းကြီးကြီးပြောပါဟောတကယ်ကျောင်းသားအဆင့်အမှန်နေတယ်အဲ့တော့အဆင့်အမှန်မဆင့်အမှန်နေပျောက်ရောက်ကြများလေလိုပါလို့လိုက်တယ်လို့ပြောနေတာတောင်ရရှိတယ်။တရေပြတော့ပုံပုံတော့မပြီးဘူး။သူတို့ကြောက်သားတခုကအသက်50လောက်ပဲရှိနေကြ။အဲ့တော့မဆွေးလို့ပဲတဲ့တော့ဘယ်လိုမှလုပ်နေသူကရှင်းလို့ပဲ
။နောက်တစ်ကြိမ်ဂျာနာပွဲကိုလာမယ့်မတ်လ9ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။အဲ့ဒီဂျာနာပွဲကိုလည်းပညာရေးစနစ်ပြုပြင်ပြောင်းလဲမှုနိုင်ငံလုံးဆိုင်ရာကွန်ရက် NNEA ကကိုယ်စားလှယ်တွေလည်းတက်ရောက်မှာမဟုတ်ကြောင်းမနေ့ကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။